ဆိုမာလီယာနိုင်ငံအလဲပိုင်းမှာအမေရိကန်ကပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုကြောင့်အယ်ရှဘတ်အဖွဲ့ကစစ်သွေးကြွ150ကျော်တေဆုံးသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်သူတို့ဟာကြီးမားတဲ့တိုက်ခိုက်မှုတစ်ခုပြုလုပ်ဖို့အတွက်ပြင်ဆင်နေကြတာလို့ဆိုပါတယ်တရက်ဘတ်ကုန်ပိုင်းကပြုလုပ်ခဲ့တဲ့အမေရိကန်ရဲ့တိုက်ခိုက်မှုဟာဆိုမာလီယာမြို့တော်မိုဂါဒီရှုနဲ့195ကီလိုမီတာလောက်ဝေးတဲ့အယ်ရှဘတ်အဖွဲ့ရဲ့စစ်တင်တဲ့စခန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပင်တဂွန်ပြောခွင့်ရဗိုလ်မှူးကြီး Jeff Davis ကသတင်းတောက်တွေကိုတင်းနှလာနေမှာပြောပါတယ်။အဲဒီတိုက်ခိုက်မှုအတွင်းမောင်းတူပါတဲ့လေရင်ရောမောင်းတူမပါတဲ့လေရင်တွေပါအသုံးပြုခဲ့တယ်လို့သူကပြောပါတယ်။အဲဒီစခန်းတည်ရှိမှုကိုအမေရိကန်အစိုးရကသိရှိခဲ့ပြီးဒီစခန်းဟာအမေရိကန်ပြည်ထောင်စုနဲ့ဆိုမာလီယာနိုင်ငံအတွင်းမှာရှိနေကြတဲ့ African တမကအဖွဲ့တွေအတွက်အနေရရှိနိုင်တယ်ဆိုတာကိုသိရှိခဲ့တယ်လို့ဗိုလ်မှူးကြီးဒေးဗစ်ကပြောပါတယ်အစောပိုင်းသိရှိရတဲ့အချက်အလက်တွေအရအကြမ်းဖက်သမား150ကျော်တိစုံတယ်လို့သိရှိထားကြောင်းလည်းသူကပြောပါတယ်